တော်ရရှိမြတ်ခင်ဗျာယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ပိုင်ရှင်သခင်ဖခင်အဖြစ်လက်ခံယုံကြည်ကိုးကွယ်ပြီးကမှဆုံးဖြတ်ချက်မှားရလေခြင်းရဲ့လို့ယင်ထဲမှာတောကမီတောက်လောင်သူတွေရှိကြပါတယ်အကြောင်းအမျိုးမျိုးကြောင့်ယေရှုခရစ်တော်အပေါ်ယုံကြည်ကိုးကွယ်ခြင်းကိုစွန့်လွတ်ကြတဲ့အထက်ကဖြစ်ဖွယ်ရာရှိတဲ့အကြောင်းရင်းတစ်ခုကိုဒီကနေ့တင်ပြရတော့တမန်ကျမ်းစီအစဉ်မှာလေ့လာမှာဖြစ်တဲ့ခရိယန်တမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းထဲကဟေဗြဲဩဝါဒစာခန်းကြီး30အခန်းငယ်26ကနေအခန်းငယ်31အထိမှတွေ့ရပါတယ်။တမန်တော်ကိုသိပြီးမှကိုယ်လိုသို့လိုက်၍ပြမားလျင်နောက်တဖန်အပြစ်ဖြေရာရစ်ကိုပူဇော်ရာအခွင့်မရှိဘဲဒဏ်စီရင်ခြင်းကိုခံရမည်လို့ဖော်ပြထားခြင်းရဲ့ဆိုလိုရင်းအ내အတိတ်ပင်နဲ့အတူဟေဗြဲဩဝါဒစာခန်းကြီး30အခန်းငယ်26ကနေအခန်းငယ်31အထိကိုဒေါက်တာထွန်းမြတ်ရေကအခုလိုလေ့လာသုံးသပ်ရှင်းလင်းတင်ပြထားပါတယ်။ဒေါက်တာထွန်းမြတ်ရေစီစဉ်တင်ဆက်တဲ့တင်ပြရတော့တမချန်းအစီအစဉ်ဖြစ်ပါတယ်
။တင်ပြရတော့တမချန်းရဲ့သောတာရှင်မိတ်ဆွေအပေါင်းတို့ခင်ဗျာ။ကျွန်တော်တို့မိတ်ဆွေတို့အတွက်အသက်သောဗြိညင်းဆိုတာဟာဘလောက်အထိမြင့်မြတ်တယ်။အသက်တာဘဝတစ်လျှောက်လုံးအတွက်ပြည့်စုံလုံလောက်ခြင်းရှိတယ်။ကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်ဟာလေဒီအသက်သောပရိညင်ကိုဥဆောင်ကမကထပြုထားပြီးတော့ကိုတော်တိုင်လူလောကကိုဆင်းသက်ပြီးတော့စီရင်ပေးတော်မူသောပရိညင်အသက်ဖြစ်တော်မူတယ်။ဒီလည်းမကဒီပရိညင်အသက်အတွက်ကိုတော်တိုင်ကလည်းအာမခံ၍ထားလိုက်ပြီ။ဒါကြောင့်မလို့ဒီအသက်သောဂရိတော်အသက်သောပရိညင်နဲ့အတူကယ်တင်ရှင်တရားဟာယုံကြည်သူဂျူးဣတရီလာအသင်းတော်ယုံကြည်သူများဖြစ်ကြတဲ့ကျွန်တော်ကျမတို့ခေယုံကြည်သူအသင်းတော်ရဲ့ပရိညင်တရားသစ်အရေးအောက်ကလူသားတွေအကုန်လုံးတို့အတွက်အကျိုးကျေးဇူးအလွန်ကြီးမာတယ်။ကယ်တင်ရှင်သခင်ခရစ်တော်နဲ့အတူဒီတရားသစ်လမ်းကြောင်းကိုပဲဆွေဆွေမြဲမြဲစိတ်ချလက်ချချီးတက်သွားကြပါစု။တနည်းအားဖြင့်အာယူ၍ရဲရင်စွာနဲ့ယုံကြည်ခြင်းတရားကိုလက်ကင်ထားကြပါစုဆိုတဲ့အချက်တွေကိုဟေဗြဲဩဝါဒစာမှာတဆင့်ကျွန်တော်တို့ကြားနာခဲ့ကြပြီးပါပြီ။ဒီသဘောတရားရေးတွေကိုအကြည်လေရှင်းလင်းဖွင့်ဆိုခဲ့ပြီးပြီဆိုတော့လက်တွေ့ခရီးဆဲရတော့မယ်ဟေဗြဲဩဝါဒပရိသတ်ကြီးတစ်ခုလုံးကိုဒီဩဝါဒစာဆရာဟာတက်လှမ်းနှိုးဆော်ခဲ့ပြီးပြီ။အကုန်လုံးတို့ဟာအသက်တာ၌ယုံကြည်ခြင်းဘဝသစ်သို့စိတ်သစ်လူသစ်ဘဝသစ်နှင့်ချီတက်ကြကုန်စို့လို့ညာညှိပေးလိုက်ခြင်းဖြစ်တယ်ဆိုတာကိုကျွန်တော်တို့ပြီးခဲ့တဲ့သင်ခန်းစာမှာကြားနာခဲ့ကြပြီးပြီဖြစ်ပါတယ်။ဟုတ်ပါတယ်။ပြီးခဲ့တဲ့သင်ခန်းစာဖြစ်တဲ့ဟေဗြဲဩဝါဒစာအခန်းကြီး30အငယ်19မှ25အတွင်မှာအခုလိုကျွန်တော်တို့ကြားနာခဲ့ကြပြီးပါပြီ။ထို့ကြောင့်ညီအကိုတို့ယေရှု၏ကိုခန္ဓာတော်ဒီဟုသောကလကာအဖျင်ထိုသခင်ပြင်ဆင်တော်မူသောအသက်လမ်းသစ်တွင်ငါတို့သည်တန်ရှင်းရာဌာနတည်းသို့အသွေးတော်ကိုအမိပြု၍အစီအတာမရှိဝင်ရသောအခွင့်ရှိသဖြင့်၎င်းဖျားသခင်အိမ်တော်ကိုအုပ်စိုးသောယေဘုဟိမင်းရှိသဖြင့်၎င်းငါတို့သည်သစ္စာနှင့်ပြည့်စုံသောသဘောရှိ၍ဝီစီကိစ္စနှင့်ကင်းသောယုံကြည်ခြင်း၌တည်လျက်စိတ်နှလုံးကိုတန်ဝေကတရားနှင့်လွတ်အောင်ဖြန်းခြင်းကိုယ်ကာယကိုလည်းကြည်သာရေးဖြင့်ဆေးကြောခြင်းရှိပြီးမှအထံတော်သို့တိုးဝင်ချင်းကပ်ကြကုန်အံ့မျောလင့်ခြင်းအကြောင်းကိုဝန်ခံ၍မတိမ်ရင်မရွေ့လျော့ပဲတည်ကြည်ကြကုန်အံ့အကြောင်းမူကားဂရိထားတော်မူသောသူသည်သစ္စာနှင့်ပြည့်စုံတော်မူ၏ထို့မှတပါမေတ္တာစိတ်ရှိစေခြင်းဟာ၎င်းကောင်းသောအကျင့်ကိုကျင့်စေခြင်းဟာ၎င်းတိုက်တွန်းနှိုးဆော်ရသောအခွင့်ကိုရှာ၍အချင်းချင်းတယောက်ကိုတယောက်ထောက်ဆကြည့်ရှုကြကုန်အံ့လူအချို့တို့ဤထုံးစံရှိသည့်အတိုင်းအချင်းချင်းစည်းဝေးခြင်းအမှုကိုမရှောင်မလွှဲကြနှင့်အချင်းချင်းတို့ကိုတိုက်တွန်းနှိုးဆော်ကြလော့ကာလအချင်းရောက်လူနီးပြီကိုထောက်သဖြင့်သာ၍ကြိုးစားကြလော့တဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဒီအပိုင်းကိုပြီးခဲ့တဲ့သင်ခန်းစာမှာကျွန်တော်ဟာဤကုန်းပိုင်းအဖြစ်ကြားနာခဲ့ကြပါတယ်အသေးစိတ်တော့လေကျွန်တော်ရှင်းလင်းပြီးခဲ့ခြင်းမရှိနိုင်ခဲ့ပါဘူးအချိန်ကြောင့်ပါဒါကြောင့်မလို့ဒီအပိုင်းကလေးနဲ့ပတ်သက်ပြီးတော့ဒီကနေ့သင်ခန်းစာအစပိုင်းမှာအနည်းငယ်ရှင်းလင်းခွင့်ပြုပါယေရှု၏ကိုခန္ဓာတော်ဒီဟုသောကလကာတဲ့ဟုတ်ပါတယ်မိတ်ဆွေအဲ့ဒီလူကျွန်တော်ကပြောလိုက်တဲ့အခါကျတော့ယေရှုရဲ့လူဇာတိပဂိခန္ဓာကိုကြီးကိုပြောလိုခြင်းဖြစ်သလားအရှင်းမဟုတ်ပါဘူးရှင်ယောဟန်ခရစ်ဝင်ကျမ်းမှာရှင်ယောဟန်ဟာနှုတ်ကပတ်တော်သည်လေလူဇာတိအဖြစ်ကိုခံယူ၍ယေရှုတော်နှင့်၎င်းသစ္စာတော်နှင့်၎င်းပြည့်စုံဖြင့်ငါတို့တွင်တည်နေတော်မူသည်ဖြစ်၍တဲ့အဲ့ဒီလူဖော်ပြခဲ့ပါတယ်မိတ်ဆွေအပေါင်းတို့ခရစ်တော်ဒီဟုသောတန်ရှင်သောဝိညာဉ်တော်ခရစ်တော်ဒီဟုသောနှုတ်ကပတ်တော်ဟာအဲ့ဒီတန်ရှင်ရာဌာနတော်ရဲ့ကလကာအသစ်ကြီးပဲအတိတ်ကကလကာကြီးကကွဲထွက်သွားခဲ့ပြီအခုကလကာသေးဆရာဟာဘာမှကြောက်ရွံ့စရာမလိုထိတ်လန့်စရာမရှိအပြစ်မသင့်စေတဲ့ကလကာဖြစ်တယ်နောင်တနဲ့ယုံကြည်သူလူသားအလုံးတို့ရဲ့နှလုံးသားများကို အမြဲဖိတ်ခေါ်နေတဲ့ကလကာဖြစ်တယ်။အဲ့ဒီနှလုံးသားတို့အတွက်ပွင့်လှစ်ပေးနေတဲ့ကလကာဖြစ်တယ်။လက်ကမ်းကြိုဆိုပေးနေသောကလကာဖြစ်တယ်။အသင်းတော်ကိုအမိပြု၍အသွေးတော်ကိုအမိပြု၍အစီအတာမရှိဝင်ရသောအခွင့်ရှိစေသောကလကာကြီးပဲ။ဟုတ်ပါတယ်မိတ်ဆွေတို့။တကယ့်သစ္စာတရားပါ။ကယ်တင်ရှင်သခင်ခရစ်တော်ရဲ့လူသားတိမှရှင်သန်ခြင်းကြောင့်ဆိုရင်လေအဲ့ဒီအခွင့်အရေးကိုမရနိုင်သေးပါဘူး။ဘာဖြစ်လဲဆိုတော့အသွေးတော်ကိုအမိပြု၍အစီအတာမရှိဝင်ရသောအခွင့်ရှိတယ်လို့ဆိုထားတယ်မဟုတ်ဘူးလား။ဒါတော့သူ့ရဲ့အသေးခံခြင်းနဲ့သူ့ရဲ့ရှင်ပြန်ထမြောက်တော်မူခြင်းကြောင့်သာဒီပရိညင်တရားပဲဒီတရားလမ်းဟာပေါ်ထွန်းလာရခြင်းပါပဲ။မိတ်ဆွေအပေါင်းတို့အဲ့ဒီအသက်လမ်းပဲအင်္ဂလိပ်လိုကတော့ The New and Living Way ဆိုတာဟာ Greek လိုကတော့ Prospectos လို့ခေါ်တဲ့ New Way ဖြစ်ပါတယ်။အဲ့ဒီ Prospectos ဆိုတာဟာအသစ်သောအသေးခံခြင်းကိုဆိုလိုခြင်းဖြစ်ပါတယ်။တနည်းအားဖြင့်ကားရိုင်းတော်ပေါ်မှာအသေးခံခြင်းကိုတဲ့တဲ့ကြီးဖော်ပြထားခြင်းဖြစ်တယ်။ဒါကြောင့်မလို့ဒီအသစ်သောပရိညင်ဒီအသစ်သောအသက်လမ်းဒီလမ်းကိုကားရိုင်းလမ်းလို့မိတ်ဆွေတို့ကျွန်တော်တို့ပြောရင်လည်းကွက်တည်ပါပဲ။မိတ်ဆွေအပေါင်းတို့ဒီအပိုင်းကလေးမှာကားရိုင်းလမ်းအားဖြင့်သာအိမ်သို့ပြန်ရောက်နိုင်ရာဆိုတဲ့တည်ထောင်ကလေးကိုကျွန်တော်ကြားရောက်မိပါတယ်။မိတ်ဆွေအပေါင်းတို့ကျွန်တော်တို့အဖို့အဲ့ဒီကောင်းကင်ဘုံကအဖရဲ့အိမ်တော်ဟာကျွန်တော်ရဲ့အိမ်လို့တောင်မှအဖဖခင်သခင်ကသတ်မှတ်ထားတာကိုကျွန်တော်ယင်ထဲမှာကြည်နူးเสียကောင်းလာပါ रे မှန်ပါ रे ယင်သိမ့်တုံပွေသောအဖရဲ့မေတ္တာတော်ဟာကျွန်တော်အတွက်ကောင်းကင်အိမ်တော်ကိုတောင်မှအိမ်လို့သတ်မှတ်ထားခြင်းပါတကယ်ပါကပ္ပုကာလမှာသူချစ်တဲ့လူတွေကိုဖန်ဆင်းကာစားကလေးကဘုံတော်နဲ့အဖဟာပိုက်ရခဲ့တယ်အဝတ်ဝတ်เสียအရှင်းမလို့လောက်အောင်ကောင်းကြီးပြုခဲ့တယ်ကောင်းကြီးပေးခဲ့တယ်အဲ့ဒါဟာအမှန်တော့ဘုံတော်ရောင်ဝါနဲ့ထွန်းတောက်ခြင်းကြောင့်အဘိုးဘုရားမလူခဲ့တာအဲ့ဒီမူရင်းဝိညာဏအစင်းရှိခြင်းဘုံတကူထွန်းတောက်ခြင်းတို့ကိုစာရံမှွေနှောက်တဲ့အချိန်မှာတော့ကျွန်တော်ရဲ့ဘုံတော်တွေဟာကြာသွားရတယ်ဘာလို့ဆိုတော့ကျွန်တော်ဟာဒီစာရံရဲ့စကားကိုတွားပြီးတော့နားယောင်မိခဲ့ကြရတယ်မဟုတ်ဘူးလားတနည်းအားဖြင့်အဲ့ဒီအချိန်ကလေးကကျွန်တော်ရဲ့ကောင်းကင်အိမ်တော်ဟာလေမြင်ကွင်းတဲကနေပျောက်ကွယ်ခဲ့ရတယ်အခုတော့အဲ့ဒီပြီးဆုံးခဲ့ရသောဆုံးရှုံးခဲ့ရသောဘုံတကူတော်နဲ့ပျောက်ကွယ်ခဲ့ရသောမြင်ကွင်းအလုံးစုံတို့ကိုခရစ်တော်အားဖြင့်ကျွန်တော်ပြန်လည်ခံယူခွင့်ရရှိကြပြီ။ငါတို့သည်သစ္စာနှင့်ပြည့်စုံသောသဘောရှိ၍ဝီစီကိစ္စနှင့်ကင်းသောယုံကြည်ခြင်း၌တည်လျက်စိတ်နှလုံးကိုတန်ဝေကတရားနှင့်လွတ်အောင်ဖြန်းခြင်းကိုယ်ကာယကိုလည်းကြည်သာရည်ဖြင့်စေကျော်ခြင်းရှိပြီးမှအထံတော်သို့တိုးဝင်ချဉ်ကပ်ကြကုန်အံ့တဲ့။ဒီအပိုင်းဟာတကယ်တော့ဝန်လေး၍ပင်မသောသူအပေါင်းတို့ငါထံသို့လာကြလော့ငါသည်ချမ်းသာပေးမည်ဆိုရက်ဖိတ်ခေါ်သံနှင့်သဘောသဘာဝချင်းဆင်တူပါ रे သစ္စာနှင့်ပြည့်စုံသောသဘောဆိုတာဟာသစ္စာတရားကိုသိပါဆိုတဲ့အ ਨੇ အတိတ်ပဲရှိပါ रे ဝီစီကိစ္စနှင့်ကင်းသောယုံကြည်ခြင်း၌တည်လျဲတဲ့ရှိလျက်တောင်မှမဟုတ်ပါဘူးเนาะတည်လျဲလို့ဖော်ပြထားပါ रे မရွေ့မလျော့မတိမ်မဆောင်စေခြင်းဘူးအကျွင်းမဲ့ပုံလျက်ယုံကြည်ခြင်းဖြစ်တယ်နှလုံးပုံ၍ယုံခြင်းဖြစ်တယ်တဲ့အဲ့ဒီလိုဆိုလိုခြင်းပါပြီးတော့မှတခါစိတ်နှလုံးကိုသံဝေကတရားနှင့်လွတ်အောင်ဖြန်းခြင်းတဲ့အဲ့ဒါကိုအင်္ဂလိပ်လိုရှာကြည့်လိုက်တဲ့အခါကျတော့ evil conscience လို့ခေါ်တဲ့အသိများမှားယွင်းခြင်းမရှိကြပါစေနဲ့လွတ်ငြိမ်းကြပါစေစိတ်ရှင်းကြပါစေဆိုတဲ့သဘောရှိပါတယ်ပြီးတဲ့နောက်မှမှကိုကာယကိုလည်းကြည်သာရည်ဖြင့်ဆေးခြင်းဆိုတာကိုအထူးပြုထားပြန်ပါတယ်မိတ်ဆွေအဲ့ဒီလိုဖြန့်ပက်ခြင်းတို့ဆေးကြောခြင်းတို့ဆိုတာတွေဟာယေဘုဟိမင်းကြီးဖြစ်တဲ့ခရစ်တော်ကိုယုံကြည်ခြင်းအဖြစ်ကျွန်တော်တို့ကိုယ်တိုင်ဟာယေဘုဟိမျိုးယိုများဖြစ်သွားရသည်ဆိုတဲ့ဂျေစုတော်ကြောင့်ဖြူစင်တန်ရှင်းသွားရခြင်းအခွင့်အရေးလို့ကျွန်တော်ခံယူမိပါတယ်ဟုတ်ပါတယ်တခါတလေမှာကျွန်တော်မိတ်ဆွေတို့ဟာကျွန်တော်ရဲ့တခြားယုံကြည်သူမိတ်ဆွေတို့နဲ့ကြုံလို့ရှိရင်ကျွန်တော်အတွက်ဆုတောင်းပေးကြပါဗျာဆုတောင်းပေးကြပါရှင်ဆိုပြီးတော့သူများကိုဆုတောင်းခိုင်းလို့ရှိကြပါတယ်ဒါဟာတခါတလေမှာမိမိတို့ရဲ့ယုံကြည်ခြင်းအင်အားကိုမယုံတလူလူပဲများဖြစ်နေကြသလားအဲ့ဒီလိုကျွန်တော်တွေးမိပါတယ်အမှန်မှာတော့ဒီလိုအများသဘောတညီတညွတ်ကြီးနှစ်ဆူတောင်းတာဟာလေအများဝိုင်းပြီးတော့ဆူပေါင်းဆူတောင်းတာဟာလေကောင်းတာတော့အမှန်တစ်ချိန်တည်းမှာပဲကိုဟာယုံကြည်သူဖြစ်ပြီဆိုတာနဲ့ခရစ်တော်အားဖြင့်ကိုတော်တိုင်ကိုတိုင်အထံတော်ကိုတိုးဝင်ချဉ်ကပ်ခွင့်နဲ့ကိုတိုင်အဖဖခင်သခင်ကိုဆူတောင်းခွင့်ကိုတိုင်အဖဖခင်သခင်ကိုမိမိယင်ကိုဖွင့်ပြခွင့်တို့အပြည့်အဝရရှိပြီးသားဖြစ်နေပြီဆိုတာကိုကျွန်တော်တို့အပြည့်အဝသိနာလေထားဖို့လိုပါတယ်မျှော်လင့်ခြင်းအကြောင်းကိုဝန်ခံ၍မတိမ်မရင်မရွေ့လျော့ပဲတည်ကြည်ကြကုန်အံအကြောင်းမူကားဂရိထားတော်မူသောကေတင်ရှင်သခင်သည်သစ္စာနှင့်ပြည့်စုံတော်မူ၏တဲ့အဲ့ဒီလိုဆက်လက်ပြီးဖော်ပြထားပါတယ်လက်တွေ့အလွန်ကြလာပါတယ် အပြောရလွယ်သလောက်လိုက်နာရတာမှအတော်လေးခက်တက်တယ်လို့လည်းကျွန်တော်ခံစားမိပါတယ်။သခင်ခရစ်တော်ဟာတစ္ဆာနဲ့ပြည့်စုံပါတယ်။ဘယ်သူမှပြည့်စုံတာလေ။မပြည့်စုံတာကတော့သခင်ခရစ်တော်ကိုယုံကြည်ပါတယ်ဆိုတဲ့ကျွန်တော်မိတ်ဆွေတို့ပဲ။အထူးသဖြင့်ဇာတိပဂရိသာကျွန်တော်မိတ်ဆွေတို့ဘက်မှသာအစဉ်အာနေခြင်းရှိတတ်တယ်။အဲ့ဒီလိုမိမိတို့ရဲ့အာနေခြင်းအဖြစ်အကြောင်းကိုသိလေလေအစဉ်သဖြင့်သခင်နဲ့လက်တွဲမဖြုတ်သင့်ပဲရှိလေလေပဲလို့လည်းကျွန်တော်ဒီနေရာမှာအလေးနဲ့တင်ပြခြင်းပါတယ်။ယောမဩဝါဒစာအခန်းကြီး၈အငယ်၃မှ၇အတွင်းမှာကျွန်တော်တို့အခုလို့တွေ့ခဲ့ကြပြီဖြစ်ပါလေ။ဇာတိပဂရိကြောင့်ပြည့်ညက်တရားပြီးအာနေ၍မတတ်နိုင်သောအမှုကိုဘုရားသခင်ပြုတော်မူခြင်းဟာအပြည့်နှင့်ပြည့်စုံသောဇာတိပဂရိ၏သရံကိုဆောင်သောမိမိသားတော်ကိုစေလွှတ်တော်မူ၍အပြည့်ဖြေဖို့ရာဇာတိပဂရိ၌အပြည့်ကိုဒံပေးတော်မူ၏။အကြောင်းမူကားဇာတိပဂရိအတိုင်းမကျင့်ဝိညာဉ်ပဂရိအတိုင်းကျင့်သောငါတို့သည်တရား၌ပါသောပြည့်ညက်တို့ကိုစောင့်ရှောက်မည်အကြောင်းသည်ဇာတိပဂရိရှိသောသူတို့သည်ဇာတိပဂရိနှင့်ဆက်ဆိုင်သောအရာတို့ကိုစွဲလန်းသောစိတ်တော်ရှိကြ၏။ဝိညာဉ်ပဂရိရှိသောသူတို့မူကားဝိညာဉ်ပဂရိနှင့်ဆက်ဆိုင်သောအရာတို့ကိုစွဲလန်းသောစိတ်တော်ရှိကြ၏။ဇာတိပဂရိစိတ်တော်သည်သေခြင်းအကြောင်းဖြစ်၏။ဝိညာဉ်ပဂရိစိတ်တော်သည်အသက်ရှင်ခြင်းအကြောင်းနှင့်ငြိမ်သက်ခြင်းအကြောင်းဖြစ်၏။အဘယ်ကြောင့်ဤဟုမူကားဇာတိပဂရိစိတ်တော်သည်ဖျားသခင်နှင့်ဆန့်ကျင်ဘက်ဖြစ်၏။ဖျားသခင်ဤတရားတော်အလိုသို့မလိုက်တတ်ထိုမြမကမလိုက်နိုင်တဲ့မှန်လှပါတယ်မိတ်ဆွေမိမိတို့ရဲ့ကိုယ်အင်ကိုအားကိုအားကိုးတယ်ဆိုတာဟာလောကအရာတွေနဲ့ပတ်သက်ရင်မဆိုးလှပါဘူးဒါပေမဲ့သူပေးလို့သောအရာအစ်စ်ဖြစ်တဲ့လောကုတ်တရားလမ်းနဲ့ပန်းတိုင်ကိုတော့သူမပါဘဲနဲ့ဘယ်လို့မှသွားဖို့မဖြစ်နိုင်ပါဘူးအငယ်24နဲ့25မှာကျတော့အခုလို့ဆက်ပါတယ်ထိုမှတပါမေတ္တာစိတ်ရှိစေခြင်းဟာ၎င်းကောင်းသောအကျင့်ကိုကျင့်စေခြင်းဟာ၎င်းတိုက်တွန်းနှိုးဆော်ရသောအခွင့်ကိုရှာ၍အချင်းချင်းတယောက်ကိုတယောက်ထောက်စာကြည့်ရှုကြကုန်အံ့လူအချို့တို့ဤထုံးစံရှိသည့်အတိုင်းအချင်းချင်းစည်းဝေးခြင်းအမှုကိုမရှောင်မလွှဲကြနှင့်အချင်းချင်းတို့ကိုတိုက်တွန်းနှိုးဆော်ကြလော့ကာလအချင်းရောက်လူဤသည်ကိုထောက်သဖြင့်ပါ၍ကြိုးစားကြလော့တဲ့မိတ်ဆွေတို့သက်ရှင်အပေါင်းတို့ခမညာပြည့်ညတ်တော်ကာလရဲ့လူသားတို့လက်ဖြင့်ဆောက်တဲ့တဲတော်မှာဗဟုပြုတဲ့အပြစ်ဖြေရှင်းရာရစ်ပူဇော်ခြင်းတွေအကြောင်းတွေ့ကိုကျွန်တော်တို့အပြန်ပြန်အလှန်လှန်သုံးသပ်ခဲ့ကြပြီ။နက်နက်ရှိုင်းရှိုင်းစဉ်းစားအဖြေထုတ်ခဲ့ကြပြီ။ယစ်ပရောဟိတ်ငယ်တွေဟာကဲတော်တွေထဲမှာအုံအုံကျက်ကျက်အလုလုခဲ့ရတာ၄။အသေးအဖွဲကလေးတွေကအစတုတ်တုတ်တောင်မှမလှုပ်နိုင်အောင်စီကံကလနာတွေအလွန်များခဲ့ကြတာတွေအကြောင်းကိုလေကျွန်တော်တို့ကြားခဲ့ကြပြီ။ကို့အပြစ်ကိုဖြေရှင်းဖို့ကတော့တူးချင်းအာယုံစိုက်နေရဒါကကအကြီးအကျယ်ကြီးဖြစ်နေတဲ့အကြောင်းတခြားအချိန်တွေအများကြီးဖြစ်ရတာ။တခြားအကျိုးပြုလုပ်ငန်းတွေကိုလုပ်နိုင်ဖို့အတွက်အချိန်တွေအများကြီးဆုံးရှုံးသွားရတယ်ဆိုတဲ့အကြောင်းတွေကိုလည်းကျွန်တော်ရှင်းပြခဲ့ပါသေးတယ်။အခုအသင်းတော်သစ်နဲ့ယုံကြည်သူတို့ရဲ့အဖွဲ့အစည်းတွေအပြစ်တရားမှလွတ်လပ်စွာထွက်ခွာခွင့်ခိုင်မာသောမျှော်လင့်ခြင်းနဲ့အဖအိမ်တော်ကိုတိုးဝှေ့သွားလာခွင့်ရှိပြီဖြစ်တဲ့အတွက်ကြောင့်ခရစ်တော်ရဲ့အသင်းတော်ဝင်သူအသင်းတော်ဝင်သားတို့ဟာအဲ့ဒီမေတ္တာအထုံးအဖွဲ့ပေါ်မှာပဲအခြေခံပြီးတော့မေတ္တာကိုဝေမျှကြရလိမ့်မယ်။တန်ဖိုးရှိတဲ့အလုပ်တွေကိုလုပ်ကြရလိမ့်မယ်။သူတို့ဘာတွေရဲ့ကောင်းကျိုးကိုဆောင်ကြရမယ်။ကျေးဇူးတော်ကိုအသုံးပြုကြရလိမ့်မယ်ဆိုတာဟာမရှင်းဘူးလား။အေဖက်ဩဝါဒစာအခန်းကြီး9ရဲ့အငယ်1မှ4အတွင်မှာအခုလိုဆိုထားပါတယ်။ထို့သောသင်တို့သည်ဘုရားသခင်၏ချစ်သားဖြစ်ကြသည်နှင့်အညီဘုရားသခင်ကြင့်တော်မူသည်ဤသူကြင့်ကြလော။ခရစ်တော်သည်ငါတို့ကိုချစ်တော်မူသောအဖြစ်ဘုရားသခင်ရှေ့တော်၌မွေးကြိမ်သောအနံ့ရှိစေခြင်းဟာကိုကိုကိုဆက်ကပ်၍ရစ်ပူဇော်လျက်ငါတို့အတွက်စွန့်တော်မူသည်ဤသူသင်တို့သည်မေတ္တာတရား၌ကျင့်လေကြလော့မတရားသောမေထုံ၌မှီဝဲခြင်းအမျိုးမျိုးသောကိလေသာညစ်ညူးခြင်းလောဘလွန်ကျူးခြင်းအမှုတို့ကိုသန့်ရှင်းသူတို့သည်ရှောင်သင့်သည့်အတိုင်းစကားဖြင့်မျှမဆက်ဆံကြနှင့်မတော်မလျော်သောညစ်ညူးပြက်ပြဲပြက်ရည်တတ်သောစကားများကိုလည်းပယ်၍ကျေးဇူးတော်ချီးမွမ်းခြင်းစကားကိုသုံးကြလော့တဲ့တခါအဲ့ဒီအငယ်၄ရံနေပြီးတော့ဆက်ဖတ်လိုက်မယ်ဆိုရင်အငယ်၅အတွင်မှာအေဖက်ဩဝါဒစာဟာဆက်ပြီးတော့အခုလိုဖော်ပြပြန်ပါလေမတရားသောမိထုံ၌နှီးဝဲသောသူညစ်ညူးစွာပြုသောသူရုတ်တုကိုကိုးကွယ်သောသူဖြစ်သောလောဘလွန်ကျူးသောသူတစုံတစ်ယောက်မျှခရစ်တော်နှင့်ဘုရားသခင်၏နိုင်ငံ၌အမွေမခံရသည်ကိုသင်တို့သိကြ၏တဲ့မိတ်ဆွေအပေါင်းတို့ခမညာကျွန်တော်မိတ်ဆွေတို့ရဲ့တိုင်းပြည်ကိုဟိုးလွန်ခဲ့တဲ့နှစ်ပေါင်းများစွာတုန်းကဒေါက်တာအဒေါ်နီရမ်ဂျက်ဆန်ဆိုတဲ့ပုဂ္ဂိုလ်ဇနီးမောင်နှံတို့ရောက်ရှိလာခဲ့ကြတယ်သူတို့ရဲ့အကြောင်းတွေကိုကျွန်တော်ယုံကြည်သူတွေဟာဘယ်ခါမှမမေ့နိုင်အောင်ကိုပဲပြန်လဲပြီးတော့သတိရမိကြပါတယ်ကျွန်တော်ဆိုလိုတာကတော့ တမန်တော်ကြီးရှင်ပေါလုရှင်လူကာရှင်ပေတရုရှင်ယောဟန်မှစတဲ့အမှုတော်ဆောင်ကြီးတွေနဲ့အဲ့ဒီဒေါက်တာဂျက်ဆန်တို့ဒေါက်တာလီဗင်းစတုန်းတို့လိုပုဂ္ဂိုလ်တွေဟာအလွန်ကြီးမြောက်တဲ့အဖွဲ့အစည်းစိတ်ဓာတ်ကြီးတွေကိုပယ်ဖြတ်ပြီးတော့လူသားအချင်းချင်းအတွေ့အမှုတော်ဆောင်ပြီးတော့ကဲတင်ချင်းတရားကိုဝေမျှဖို့ရန်တလောက်အထိဝေးလံခေါင်ပြားဒေသကိုရောက်ခဲ့ကြတာပဲဆိုတာကိုအောက်မေ့မိလို့ဖြစ်ပါတယ်။သူတို့ရဲ့သာသနာပြုစိတ်ဓာတ်ဆိုတာတွေဟာကျွန်တော်အကဲဖြတ်မိသည်ွေကတော့အကျွင့်မဲ့ကိုကျိုးစွန့်သာသနာပြုခြင်းပဲလို့ကျွန်တော်ဆိုချင်ပါတယ်။သူတို့ဟာအဖဖရာသခင်ရဲ့အမိန့်တော်ကိုသာနာခံပြီးတော့မေတ္တာအမှုကိုပြုခဲ့ကြတယ်။လောကအဆွေးအလံကလေးများအ ਨੇ အချင်းကလေးလောက်တောက်မှမရှိခဲ့ကြရှာဘူးလို့ပဲကျွန်တော်အနေနဲ့ကတော့ပြတ်သားစွာခံယူမိပါတယ်။တကယ်လို့အဲ့ဒီလောက်မေတ္တာနဲ့သစ္စာစေတနာသာမပါခဲ့ရင်လေမတကာ10နှစ်15နှစ်ပေါ့။အခုတော့တကယ်သေတဲ့အထီးကိုပဲအမှုတော်ကိုထမ်းဆောင်သွားခဲ့ကြတယ်။ဒီမြေဟာသူတို့ရဲ့မြေမဟုတ်ဘူး။သူတို့ရဲ့ရေမဟုတ်ဘူးဆိုတာကိုသူတို့သိတယ်။ဒါပေမဲ့အဖဖျားသခင်ဖန်ဆင်းရလူသားတို့မြေကဖျားသခင်လူသားတွေပဲဆိုတဲ့အသိနဲ့သူတို့ဒီအရက်ဒီသားကိုလာပြီးတော့ကဲတင်ချင်းကျေးဇူးကိုဝေမျှခဲ့ကြခြင်းဖြစ်တယ်။အဲ့ဒီလူပါပဲ။အဲ့ဒီအချိန်ကာလနောက်ပိုင်းသာသနာပြုဆရာကြီးတွေဆရာမကြီးတွေတောင်ပေါ်တန်းရင်သားတွေစီကိုတက်ရောက်ပြီးတော့သာသနာပြုခဲ့ကြတဲ့အကြောင်းတွေကိုလေကျွန်တော်အနေနဲ့ဒီလိုပဲမြင်မိပါတယ်။ကျွန်တော်ကတော့စိတ်ကူးပဲရင်လွှမ်းရရောက်မလားတော့မသိဘူး။ကြေကြေပြတ်ပြတ်နဲ့နဲ့ရှိုင်းရှိုင်းလေးသွားပြီးတော့စဉ်းစားမိပါတယ်။ဒီမေတ္တာတော်နဲ့လုပ်ခဲ့တဲ့အမှုတွေအကုန်လုံးတို့ဟာဘုရားသခင်အမြဲလမ်းပြစမြဲပဲလို့ကျွန်တော်ယုံပါတယ်။အခြားသောဘာသာတရားကြီးတွေနဲ့ပတ်သက်လို့တောင်းမှလည်းပဲဒီလိုပဲကျွန်တော်ခံယူမိပါတယ်။အဆက်ဆက်သောရှေးသူတော်စင်ကြီးတွေဟာသူတို့ရဲ့မွန်မြတ်သောတရားတွေကိုလက်ဆင့်ကမ်းဝေမျှကြလို့သာလျှင်ကဘာကြီးဟာယဉ်ကျေးမှုအရာမှပြောင်းလဲခဲ့ရတာပဲ။အရင်အစိုင်းသာသာတွေဘဝကနေပြီးတော့ဘုရားတရားကိုကိုးကွယ်ရမှန်သိလာကြရတာပဲ။တကယ်တမ်းဆန်းစစ်ကြည့်ပါမိတ်ဆွေကျွန်တော်ရဲ့ဘိုးဘေးဘီပင်တို့ရဲ့ဘိုးဘေးဘီပင်အဆက်ဆက်အတိုင်းသာမပြောင်းမလဲကြီးဆိုရင်တော့ကျွန်တော်တွေဟာဒီကနေ့ဒီချိန်ထိမိတို့နေတို့ရေတို့ကိုကိုးကွယ်တာတဲ့ဘာမှပြောင်းပြီးတော့တိုးတက်မှုရှိခဲ့ကြမှာမဟုတ်ဘူးလို့ကျွန်တော်အလေးအနက်ခံစားမိပါတယ်အဲ့ဒီချိန်မှာထိတ်ဆုံးကထဲ့တဲ့ဒါကတော့အခုခရိယန်ကြီးတွေဆိုပြီးတော့ပြောနေတဲ့ဥယောပပို့ပြီးတော့ဆိုတယ်ကျွန်တော်ပြီးခဲ့တဲ့အနာဂတ်ကျမ်းကြီးတွေဓမ္မသမိုင်းကအဖြစ်ဟောင်းတွေနဲ့အတူကမ္ဘာသမိုင်းကိုပြန်ကြည့်ရင်ကြည့်နိုင်သလောက်အမြင်ပေါက်မယ်လို့လည်းကျွန်တော်တွေးမိပါတယ် Vikings လို့ခေါ်တဲ့ပင်လယ်ကျွန်းလူသက်ကောင်ကြီးတွေနိုင်ယာစားကြီးတွေ Scythians လို့ခေါ်တဲ့တကယ့်သွေးသံရေရေသကုသိဆိုတဲ့လူသားမျိုးတွေ Saxonies လို့ခေါ်တဲ့ဇယိုက်ကြမ်းကြမ်းအမျိုးအနွယ်တွေ Gauls တို့ Slavs တို့ဆိုတာတွေဟာအကုန်လုံးသူတက်သူလူစုံကောင်းလို့ပြောရအောင်တေတေပေပေလူသားတွေကြီးပဲအရင်အစိုင်းတွေကြီးပဲအကယ်၍သာ Roman Empire ကြီးမှာအရှိအလေပိုင်းကရှင်ပေါလုသာရောက်ရှိမသွားရင်တော့ဆက်ပြီးတော့ဒီလူတွေဟာသွေးစာနေကြအောင်ပါပဲရှင်ပေါလုအာရီတောင်ဒေသနာမှာဟောခဲ့တယ်လို့သူတို့နှလုံးသားအဝနားမှာရှိနေတဲ့ရှင်သန်သောဘုရားသခင်အသက်ရှိပြီးတော့တည်ရှိနေမှန်းသာသိတယ်ဘယ်မှာကိုကိုရမှန်းမသိတယ်ဘုရားသခင်အဲ့ဒါကြောင့်လေငါတို့မသိသောဘုရားသခင်ဆိုပြီးတော့သူတို့မှတ်တမ်းကပီးပြုတ်ထားရတဲ့ဘုရားသခင်ကိုသူတို့ဟာရှာမတွေ့ပဲနဲ့ဒီအတိုင်းပဲရောင်ချာချာဖြစ်ခဲ့လိမ့်မှာအမှန်ပဲလို့ကျွန်တော်အလေးနဲ့တင်ပြခြင်းပါတယ်မိတ်ဆွေအပေါင်းတို့အဖဖျားသခင်ရဲ့မေတ္တာတော်ကိုနှလုံးသားတိုင်းထိတွေ့ဖို့ရန်အတွက်ဖျားသခင်အလိုတော်ရှိပါတယ်။အဲ့ဒီဖျားသခင်ရဲ့အလိုတော်ကိုရှေးကာလသန့်ရှင်းသူတို့ဟာအပြည့်အဝဖြစ်စည်းပေးခဲ့တယ်လို့ကျွန်တော်ဒီအပိုင်းမှာအလေးအနက်တင်ပြခြင်းပါတယ်။တမန်တော်ဝတ္ထုအခန်းကြီး18အငယ်22ကဖတ်ကြည့်မယ်ဆိုရင်အဲ့ဒီအာရီတောင်ဆိုတဲ့နတ်ကွန်းတို့ကြီးစိုးရအရက်ဒေသမှာအသက်ရှင်တော်မူသောအဖဖျားသခင်ကိုလူသားတို့ရှာဖွေတွေ့ရှိနိုင်ဖို့တမန်တော်ကြီးရှင်ပေါလုဘယ်လိုဟောကြားခဲ့တယ်ဆိုတာကိုပြန်ပြီးတွေ့နိုင်မှာဖြစ်ပါတယ်။ထိုအခါပေါလုသည်အာရီတောင်ပေါ်၌ရက်လျက်အချင်းအာသင်လူတို့သင်တို့သည်ခသိန်းသောအရာတို့၌နတ်ဖျားတို့ကိုအလွန်ယူသည်တတ်ကြသည်ကိုငါမြင်ပါ၏။လမ်း၌သွား၍သင်တို့၏ဖျားများကိုကြည့်ရှုသည်တွင်ငါတို့မသိသောဖျားသခင်အဖိုးဟူ၍အခေယာတင်သောရစ်ပလင်တစ်ခုကိုတွေ့ပါ၏။သင်တို့သည်မသိဘဲလျက်ကိုးကွယ်သောဖျားသခင်၏အကြောင်းကိုငါဟောပြော၏လောကရမှာစ၍လောကရ၌ရှိလေသမျှသောအရာတို့ကိုဖန်ဆင်းတော်မူသောဘုရားသခင်သည်ကောင်းကင်နှင့်မြေကြီးကိုအစိုးရတော်မူသောအရှင်ဖြစ်၍လူတို့လက်ဖြင့်လှုပ်သောဗိမာန်၌ကျင်းဝတ်တော်မူသည်မဟုတ်ဘုရားသခင်သည်ခသိန်းသောသူတို့အားဇီဝအသက်နှင့်တကွထွက်သက်ဝင်သက်မှစ၍ခသိန်းသောအရာတို့ကိုပေးတော်မူသောအရှင်ဖြစ်၍တစုံတစ်ခုကိုအလိုတော်ရှိတကယ်သို့လူတို့လက်ဖြင့်ကြွေးမွေးခြင်းကိုခံတော်မူသည်မဟုတ်ဘုရားသခင်သည်မြေတပြင်လုံး၌နေရသောလူအမျိုးမျိုးတို့ကိုတသွေးတည်းနှင့်ဖန်ဆင်းတော်မူ၍သူတို့အားခွဲဝေစီမံသောအချိန်ကာလကို၎င်းသူတို့၏နေရအပိုင်းအခြားကို၎င်းမှတ်သားတော်မူ၏ အကြောင်းမူကားလူတို့သည်ဘုရားသခင်ကိုရှာဆန်းသဖြင့်တွေ့ကောင်းတွေ့ကြလိမ့်မည်အကြောင်းသည်ထို့သို့ဆိုတော်လေဘုရားသခင်သည်ငါတို့တွင်အဘယ်သူနှင့်မျှဝေးတော်မူသည်မဟုတ်ငါတို့သည်ဘုရားသခင်အဖင်အသက်ရှင်လျက်လှုပ်ရှားလျက်ဖြစ်လျက်ရှိကြ၏ထို့သို့နှင့်အညီသင်တို့တွင်လင်္ကာဆရာအချို့တို့ကငါတို့သည်ကຫນွေတော်သားပင်ဘုရားမျိုးပင်ဖြစ်ကြလေဟုစက်ဆိုတည်းတဲ့မှန်ပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်မိတ်ဆွေတို့ဟာအဖဘုရားသခင်ရဲ့အမျိုးအຫນွေတွေအဖြစ်အဖဘုရားသခင်အလိုတော်ရှိတယ်ဘုန်းတော်နဲ့လည်းအမှန်တကယ်ပိုက်ရပေးခဲ့တယ်ဒါပေမဲ့ကျွန်တော်ဟာဘုန်းတော်ရောင်ကြီးနဲ့ကင်းပြောက်ပြီးတော့အပြစ်ဇာတိပဂရိမှာရောက်ရှိနေပါတယ်ဒါကြောင့်မလို့ကယ်တင်ရှင်သခင်ခရစ်တော်၏အသွေးတော်၌တည်သောဗြိဉ္ဇသစ်အဖြစ်အဖဖျားသခင်၏ဘုန်းတော်ကိုပြန်လည်ရယူခံစားကြပါစို့မိတ်ဆွေအပေါင်းတို့အခုဟေဘရဲဩဝါဒစာကိုရေးသားနေတဲ့အချိန်မှာယေရုရှလင်ဗိမှန်တော်ကြီးပြတ်တော့မဲ့အရေးကိုဩဝါဒစာဆရာဟာယူပါယုံခံစားရတယ်လို့ကျွန်တော်ခံယူမိပါတယ်အဲ့ဒီဗိမှန်တော်ကြီးကလူစုတွေလိုပဲမင်းတို့စည်းဝေးကြပါမင်းတို့အိမ်များကိုဗိမှန်တော်များပြု၍အသင်းတော်များဖြစ်စေကြပါလို့တိုက်တွန်းပေးလိုက်တယ်လို့ကျွန်တော်ခံယူလိုက်ပါတယ်မိတ်ဆွေအပေါင်းတို့ယေရှုခရစ်အဖင်သက်ဝင်လှုပ်ရှားသောယုံကြည်သူအသင်းတော်တို့အဖို့ဟေဘရဲဩဝါဒစာမှတဆင့်ပနာမပြုတက်လှန့်နှိုးဆော်သံဟာကျွန်တော်မိတ်ဆွေတို့အချိန်တိုင်းအောင်ကြရက်ရိုက်ခတ်နေစေပါအခုအချိန်မှာတော့ကျွန်တော်တို့အဖို့ဟေဘရဲဩဝါဒစာအခန်းကြီး30ဟာဘယ်လိုဘယ်လိုဆက်လက်သွန်သင်ပေးသွားအောင်မယ်ဆိုတာကိုအခုလို့ကြည့်ကြပါအောင်စုဟေဘရဲဩဝါဒစာအခန်းကြီး30အငယ်26မှ28အကြောင်းမူကားသမာတရားကိုသိပြီးမှကိုအလိုသို့လိုက်၍ပြမပြန်လျင်နောက်တဖန်အပြစ်ဖြေသောရစ်ကိုပူဇော်ရာအခွင့်မရှိပေ။ဒံစီရင်ချင်းကိုခံရမည်ဟုကြောက်မဲ့ဖွယ်သောမျော်လင့်ရသောအကြောင်း။ငင်းဆန်သောသူတို့ကိုဖျက်ဆီးဖို့ရာအမျက်တော်မီးလောင်ခြင်းကိုခံရသောအကြောင်းရှိ၏။မောရှေ၏တရားကိုပယ်သောသူမည်သည်ကားတက်သေးကံနှစ်ဦးသုံးဦးရှိလျင်သနာခြင်းကိုမခံရဘဲသေရ၏။မိတ်ဆွေအပေါင်းတို့တစ်ချက်တည်းနဲ့ကိုခေါင်းမွေးကလေးတွေထောင်သွားရလောက်အောင်ဒီအပိုင်းမှာကျွန်တော်တို့ကြားလိုက်ရပြီ။သမာတရားကိုသိတာကတော့သိပြီးတော့ကောင်းပါတယ်။ထာဝရအသက်ကိုခံယူဖို့အတွက်အလွန်မြင့်မြတ်ပါတယ်။ဒါပေမဲ့သိပြီးမှကိုယ်အလိုကိုလိုက်ရင်ပြစ်မှားမိရင်တော့သွားပြီတဲ့။ gain ဒါဆိုရင်ဒီအပိုင်းဟာနောက်ထပ်ခေါင်းစဉ်တစ်ခုကိုပေးသင့်တဲ့အပိုင်းလို့ဆိုရပါတော့မယ်။မိတ်ဆွေတို့မမေ့ကြပါဘူးလို့ကျွန်တော်ထင်ပါတယ်။ယုံကြည်သူတို့မှပြဿနာကြီး၅ရပ်ရှိတယ်ဆိုတာကိုဟေဘရဲဩဝါဒစာရဲ့အစပိုင်းမှာကလေးကကျွန်တော်အဆိုတင်သွင်းခဲ့ပါတယ်။၁စိတ်ဓာတ်များမျောလွင့်ခြင်းပြဿနာ၂သံတရားသံတရားပြဿနာ၃ပြင်းညံ့နှုံနဲ့ခြင်းပြဿနာ၄ရွေလျောဖောက်ပြန်ခြင်းပြဿနာတွေရှိတတ်တယ်ဆိုတာကိုကျွန်တော်တို့ဟာအစပိုင်းပြဿနာ၄ရဲ့အဖြစ်လဲတင်ပြပေးခဲ့ပြီးဖြစ်ပါတယ်။အခုဆိုရင်တော့နံပါတ်၅ပြဿနာဖြစ်တဲ့ပြဿနာကြီးပေါ်လာပြီ။အဲ့ဒါကတော့ငင်းဆန်ခြင်းဆိုတဲ့ပြဿနာကြီးပါ။သိတယ်နားလေတယ်ဒါပေမဲ့သိရနဲ့ညင်ဆန်တယ်ရဲရဲကြီးတော်လှန်တဲ့သဘောအဲ့ဒီလူများဖြစ်ရင်နောက်တဖန်အပြစ်ဖြေသောရစ်ကိုပူဇော်ရာအခွင့်မရှိဘဲနဲ့ဒန်စီရင်ခြင်းကိုခံရမည်တဲ့အဲ့ဒီစီရင်ခြင်းဟာလေကြောက်မဲ့ဖွယ်မျော်လင့်ရာအကြောင်းဖြစ်ပါတယ်တဲ့အလွန်အလွန်ချုံမြင်ပွဲကောင်းလာတဲ့အတိတ်မျော်လင့်ခြင်းနဲ့ပြောင်းပြန်အချိုးကျဖြစ်သွားပါပြီကြောက်မဲ့ဖွယ်သောမျော်လင့်စရာတဲ့ရင်နာစရာဩဂလီဆန်ကျင်စရာကြီးဖြစ်နေတယ်လို့မဆိုနိုင်ဘူးလားအဲ့ဒီကြောက်မဲ့စရာမျောလင့်ချက်ကြီးကတော့ငင်းဆန်သောသူတို့ကိုဖျက်ဆီးဖို့ရာအမျက်တော်မီးလောင်ခြင်းခံရဖို့အကြောင်းပဲဖြစ်ပါလေတယ်မိတ်ဆွေအပေါင်းတို့ကျွန်တော်ကိုရှင်ပေထရုဩဝါဒစာဒုတိယစာဆောင်အခန်းကြီး1အငယ်20မှ22အတွင်းဟာအခုလိုဖော်ပြထားပါတယ်ကယ်တင်တော်မူသောအရှင်သခင်ယေရှုခရစ်ကိုသိကျွမ်းခြင်းအားဖြင့်လောကီညစ်ညူးခြင်းနှင့်ကင်းလွတ်ပြီးမှတဖန်ကြော့မိ၍ရှုံးလျင်နောက်ဖြစ်ဟန်သည်ရှေ့ဖြစ်ဟန်တဲ့သာ၍ဆို၏ဖြောင့်မခြင်းတရားလံကိုသိ၍မိမိခံခဲ့ပြီးသောတန်ရှင်သောပြည့်ညတ်တို့ကိုတဖန်စွန့်ပစ်သည်တဲ့ထိုလံကိုမသိဘဲနေသောသာ၍ကောင်း၏ခွေသည်မိမိအံဘက်ကိုပြန်၍စား၏ဝက်သည်လည်းဆေးပြီးမှရှွန့်တွင်လူပြန်၏ဟုမှန်သောစကားပုံသည်ထိုသူတို့၌ပြည့်စုံတည်းတဲ့အမှတ်တမဲ့ဆိုရင်တော့နော်ဟေဘရဲဩဝါဒစာကလည်းပြင်းပြင်းထန်ထန်သတိပေးထားတယ်တခါအခုရှင်ပေထရုဩဝါဒစာကလည်းမဖောက်ပြန်ဖို့ထပ်ပြီးတော့အလေးအနက်သတိပေးလာပြန်တယ်။ဒီတော့ခပ်ပေါ့ပေါ့တွေးပြီးတော့ငါတို့စောစောစီးစီးကမယုံကြည်ပဲနေတာကမှတော်အောင်မယ်ကွာ။သူ့ကဲတင်ရင်တရားဆိုတာကြီးကလေတို့နားထောင်ပြီးယုံမိဓာတ်တောင်ခက်နေပြီဆိုတာမျိုးမိတ်ဆွေတို့တွေးမိကြလိမ့်မယ်ထင်ပါတယ်။တွေးတိုက်လောက်အောင်လဲဝါကြဖွဲ့ဆိုမှုတွေးဟာအဲ့ဒီသဘောကိုဖော်ပြနေစေအောင်ထင်ရပါတယ်။ဒါကိုတချို့တချို့အစွန်းရောက်သူတွေကြပြန်တော့လေ ယုံကြည်ပါတယ်လို့လက်ခံပြီးပြီဆိုရင်စင်လုံးကျော်ကြီးတို့နေရမယ်တစ်ချက်ကလေးမှမမှားစေနဲ့မှားတာနဲ့ဂွီကနေမြည်သွားအောင်ဘုရားသခင်တန်ခတ်ပြီရယူထားတဲ့ကေတင်ချင်းကျေးဇူးကလည်းပြိုက်ခနဲ့ပြုတ်ကျသွားရပြီဆိုတာမျိုးတွေးကြပါတယ်အဲ့ဒီသဘောမျိုးလုံးဝမဟုတ်ပါဘူးလောကကြီးမှာယုံကြည်ပါတယ်ဆိုပြီးတော့စင်လုံးကျော်ကြီးများဖြစ်သွားတဲ့လူသားဘယ်နှယောက်များရှိသလဲလို့ကျွန်တော်မေးချင်ပါတယ်စင်လုံးကျော်ကြီးဖြစ်သွားပြီလို့ကိုကိုကိုထင်တဲ့လူသားရှိရင်ရှိမယ်တယောက်မှစင်လုံးမချောဘူးလို့နှုတ်ကပတ်တော်အဖြစ်ကျွန်တော်ပြတ်သားစွာဆိုခြင်းပါ रे အဲ့ဒီလိုစင်လုံးမချောနိုင်သောလူတ္တဝါဖြစ်ခြင်းကြောင့်ပင်လျင်အရှိအတိုင်းမှိုင်းညူမင်းညစ်အပြစ်သားတို့ရဲ့ပဂရိမတန့်ရှင်းခြင်းတွေကြားတဲ့ကကျေးဇူးနဲ့ဂရုနာတော်စွန့်အားနဲ့ပြစ်လွတ်ကယ်တင်ပိုင်သူကိုအားကိုရခြင်းသာဖြစ်တဲ့အကြောင်းအလေးအနက်သတိပြုကြဖို့လိုပါလိမ့်မယ်အခုဖော်ပြတာကတော့ပြည့်ညတ်တော်တွေနဲ့ကယ်တင်ခြင်းကိုမရဘူးကျေးဇူးတော်ကြောင့်သာရဤဆိုတာကိုသိလို့ခရစ်တော်ကိုယုံကြည်လိုက်ပြီအဲ့ဒီကြားတဲ့ကယုံကြည်ခြင်းတရားကိုပြန်ပြီးတော့တော်လှန်ဆန့်ကျင်မှုကိုမပြုတ်လောက်ကြနဲ့လို့သတိပေးခြင်းဖြစ်ပါလေသိလျက်နဲ့အတင်းမသိပြီဘူးလို့မြင်တယ်အာခံတယ်ဆိုတဲ့သဘောကိုပြောပါလေတော်လှန်ပုံကန်တဲ့သဘောတက်ရောက်ပါလေဟုတ်ပါလေအဲ့ဓာဟာငင်းဆန်ခြင်းနဲ့ပုံကန်ရံပက်ပြုတ်ခြင်းအဆင့်ကိုဆိုလိုခြင်းပဲဖြစ်ပါလေဟေပြဲဩဝါဒစာအခန်းကြီး30အငယ်29မှ31ဟာဒီအချက်ကိုပို့ပြီးတော့အကျယ်တွင်ရှင်းလင်းပြလိုက်ပါ रे ထို့မြမကဘုရားသခင်ဤသားတော်ကိုခြေဖြင့်ကြော်နှင်းလျက်မိမိကိုစင်ကြယ်စေသောဗြိညာဉ်တရား၏အသွေးကိုအပြစ်တင်လျက်သုကျေးဇူးကိုပေးသောဝိညာဉ်တော်ကိုမထီမဲ့မြင်ပြုလျက်ရှိသောသူသည်အဘယ်မျှလောက်ကြီးစွာသောဒဏ်ဖြင့်ခံတိုက်သည်ကိုသင်တို့ထင်ကြသနည်းငါသည်အပြစ်တရားကိုစီရင်ပိုင်၏အပြစ်နှင့်အလျောက်ငါဆက်ပေးမည်ဟု၍၎င်းထာဝရဘုရားသည်မိမိလူတို့အဖို့တရားစီရင်မည်ဟု၍၎င်းမိန်တော်မူသောသူကိုငါတို့သည်အမှန်သိကြ၏အသက်ရှင်တော်မူသောဘုရားသခင်၏လက်တော်သို့ကြရောက်ခြင်းအမှုသည်ကြောက်မဲ့ဖွယ်သောအမှုဖြစ်သည်တဲ့ရှင်းနေပါတယ်မိတ်ဆွေတိသားတော်ကိုခြေဖြင့်ကြော်နှင်းတယ်နှစ်အသွေးတော်ကိုအပြစ်တင်တယ်သုံးဝိညာဉ်တော်ကိုမထီမဲ့မြင်ပြုတယ်တဲ့ဒီလောက်ကြီးအထီတော့ယုံကြည်သူတယောက်ဟာမိမ့်မိုက်ကန်ကန်ကြီးငင်းဆန်ဝတ်နိုင်မယ်လို့ကျွန်တော်မထင်မိသလိုအကယ်၍များမိုက်လုံးကြည်ဘူးကြတယ်ဆိုရင်လေသူ့ကိုသတ်ပြတဲ့လူအဖွဲအစည်းကိုတောင်မှမေတ္တာထားတော်မူနိုင်ခဲ့တဲ့သခင်ချစ်ခြင်းကိုထောက်ရှုပြီးတော့ကျွန်တော်တိုက်တွန်းအားပေးလိုက်ခြင်းဒါကတော့ဘုရားသခင်ချထားပေးတဲ့အပြစ်ဒဏ်ကိုခေါင်းကုန်ခံရင်းနဲ့အဖအီအိမ်တော်ကိုအမြန်ပြန်လာဖို့သာရှိတဲ့အကြောင်းလေးစားစွာတိုက်တွန်းလိုက်ပါရစေ
။နောက်တစ်ချိန်အစီအစဉ်မှာခရိယံသမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေပြဲဩဝါဒစာခန်းကြီး30အခန်းငယ်32ကနေအခန်းငယ်39အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့။